Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့ညနေ 6:00 AM အစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျမအေးတနာကြပါရှင်။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ရုပ်မြင်သံကြားမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ဆိုးနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းချောင်းဝင်တိုက်တွန်းဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတိုက်တွန်းသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှောက်ဖောင်ရေ
ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖန်ဆီးခံရတဲ့မြန်မာသတင်းတောင်တို့ရဲ့အကြောင်းနဲ့အတူနားဆင်ရမှာက
There will be a lot of talk about North Korea at the UN but the reality is that the only chance for a diplomatic breakthroughis in bilateral talks between
what should the debate ကျင်းပမယ်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာမြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးအများကြီးဆွေးနွေးဖြစ်မဲ့အကြောင်းကိုဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Richard Goodwin ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင် American ဒုတိယလက်ထောက်နိုင်ငံခြားဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်မဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြီးမြောက်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်သံကနေကတိပြုသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစ조사နေတာအောင်မြင်ကန်နေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုအပြည့်အစုံလှုပ်ဆောင်ဖို့တန်ဋိဌာန်ချထားပါတယ်။ဒီပန်းနိုင်ရောက်ဖို့အတွက်နဲ့American ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခတ်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်ဖို့အတွက်မြောက်ကိုရီးယားတနိုင်ငံလုံးအင်လိုက်အားလိုက်ပါဝင်လှုပ်ဆောင်ဖို့သူကတိုက်တွန်းထားပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးတော့တာလက်ပြစ်ပေရင်းတက်ဒုံးကျည်ဒဇင်းကိုတလမပြည့်ခင်အချိန်အတွင်းဒုတိယအကြိမ်ဖြစ်နေတောက်ကြနေကပဲထပ်ပြစ်လွတ်သွားခဲ့ပြီးတော့နောက်တည့်ရက်မှာအခုလိုမျိုးမစ္စတာကင်ပြောသွားတာပါ။မနေ့ကပြည့်လွတ်တဲ့ဒုံးကြီးကမိုင်ပေါင်း 2,300 ကျော်ပြန်တန်းပြီးတဲ့နောက်ပစိဖိတ်သမုဒ္ဒရာတွေကိုကျသွားတာဖြစ်ပါတယ်။မစ္စတာကင်ကဒီဒုံးကြီးပြည့်လွတ်အစမ်းတက်နိုင်မှုကိုခြေနဲ့အားရတယ်လို့ပြောသွားခဲ့ပြီးတော့ဒါဟာမြောက်ကိုရီးယားရဲ့ဒုံးကြီးစွမ်းရည်တိုးမြင့်မှုစ조사တဲ့အပိုင်းမှာအောင်မြင်တယ်ဆိုတာပြသနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေလုပ်ထားတဲ့ကြားကဒီလိုမျိုးကဘာကအတိမတ်ပြုရတဲ့အောင်မြင်မှုတွေရတာလို့မစ္စတာကင်ကပြောကြောင်း KCNA သတင်းမှာဖော်ပြပါတယ်။တိုက်ချင်းပြဒုံးကြီးမှာတက်ဆင်နိုင်တဲ့တောင်မိုနျူကလ িয়ার လက်နက်လို့မြောက်ကိုရီးယားကပြောတဲ့နျူကလ িয়ার လက်နက်အစမ်းတက်မှုတစ်ခုကိုဒီလအစောပိုင်းမှာသူတို့ပြုလုပ်ခဲ့ပါသေးတယ်။ပြီးခဲ့တဲ့2နှစ်အတွင်းမှာမြောက်ကိုရီးယားကပယ်ရင်းတဲ့ဒုံးကြီး28ဆင်းစမ်းတက်ပြုလုပ်ခဲ့ပြီးတော့နျူကလ িয়ার လက်နက်စမ်းတက်မှု3ခုပြုလုပ်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရှေ့သတင်းပတ်မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံကြရင်မြောက်ကိုရီးယားနိုင်ငံကိုကမ္ဘာလုံးဆိုင်ရာစီးပွားရေးတန်ခါပိတ်ဆို့မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့အတွက်တွန်းအားပေးသွားဖို့ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းအရာရှိနှုတ်ကပြောကြားလိုက်ပါတယ်။တန်တမာရေးမောင်မြင်မှုကစစ်ဖြစ်လာနိုင်တဲ့အခြေအနေကိုတိုးစီတယ်ဆိုတဲ့အချက်ကိုသမ္မတထရမ့်ကပြောသွားဖို့ရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့အခုလအတွင်းလှုပ်ဆောင်လိုက်တဲ့အပေါ်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေးလီနဲ့မြို့သားလုံခြုံရေးအချံပေအိရှာမက်မာစတာတို့ကနောက်ကြနေကပြုလုပ်တဲ့အင်ဗီရောသတင်းစာရှင်းလင်းပွဲအတွက်မှကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကရန်စားတဲ့လို့ရက်တွေအစဉ်ချင်းမဲ့လို့ရက်တွေကိုဆက်လုပ်နေတာကိုတွေ့နေရတယ်လို့နီကီဟေလီကပြောပါတယ်။မြို့သားလုံခြုံရေးချန်ပီယံမက်မာစတာကလည်းသူ့ဆိုရတော့စီရေးနီလန်းနဲ့ဖြည့်ရှင်းတာကိုရှောင်ရှားနိုင်ဖို့အတွက်ပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့လိုအပ်ပြီးဒါကိုတကွာလုံးကထောက်ခံသွားဖို့လိုတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကမနေ့တောက်ကြနေတော့ကဂျပန်နိုင်ငံဘက်ကဒုံးကျည်တစင်းပြစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားကရန်လိုတဲ့လူရက်တွေကိုဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့မိကုံရန်ကုန်လက်တုံပြန်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဩဂတ်လကချင်းချောက်ခဲ့ပြီးတဲ့နောက်ဒါဟာမြောက်ကိုရီးယားဘက်ကဒုတိယအကြိမ်ဂျပန်နိုင်ငံဘော်ကနေဒုံးကျည်ပြစ်လွှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဘော်မှာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်နိုင်ခြင်းရှိရတဲ့ပတ်သက်လို့က ကုလသမဂ္ဂကအာဖရိကနိုင်ငံ9နိုင်ငံထက်မနည်းကိုစုံစမ်းစစ်ဆေးနေချိန်မှာပဲအာဖရိကမှာရှိတဲ့နိုင်ငံတော်တော်များများဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမြောက်ကိုရီးယားနဲ့စီးပွားရေးအရပတ်သက်ဆက်နွယ်မှုတွေပို့ပြီးတော့တုံ့ပြန်လှုပ်ဆောင်လျားနေကြပါတယ်။2009ခုနှစ်ကနေပြီးတော့2015ခုနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကနေပြီးတော့ဘာကီနာဖာဆို၊မိုဇမ်ဘစ်နဲ့ဇမ်ဘီယာနိုင်ငံတွေကိုတင်ပို့တဲ့ပြည်ပပို့ကုန်တွေဟာနှစ်စဉ်မှာပြင်းမြတိုးတက်မှုနှုန်း1.58 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အဲ့ဒီကာလအတွင်းမှာဘီနင်၊စင်နီဂေါလ်နဲ့မိုဇမ်ဘစ်နိုင်ငံတွေရဲ့သွင်းကုန်ပမာဏဟာလည်းနှစ်စဉ်ပြင်းပြတိုးတက်မှုနှုန်း 1.84 ရှိပါတယ်။အာဖရိကတိုက်တဝန်းမြောက်ကိုရီးယားနဲ့ဂန်နာပေါင်းစုံမှာကုန်သွယ်ခဲ့ပြီးတော့နှစ်စဉ်ကုန်သွယ်မှုတန်ဖိုးကအမေရိကန်ဒေါ်လာ100ကျော်ရှိတယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီမံကိန်းတည်ဆောက်မှုအပေါ်မှာစိုးရိမ်မှုတွေဇက်တိုက်ဖြစ်နေတဲ့ကြားမှာပဲကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကမြောက်ကိုရီးယားပေါ်မှာလက်နက်အယောင်ဝင်နဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေကိုအဓိကအရေးယူဆောင်ရွက်ဖို့လုပ်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရစုံစမ်းစစ်ဆေးမှုတွေကိုခံနေရတဲ့နိုင်ငံတွေဟာမြောက်ကိုရီးယားစီကနေပြီးတော့စီးရဲအထောက်ပံ့တွေရနေလို့ဆွဆွဲခံနေရတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအဆိုအရဟာအန်ဂိုလာ၊ယူဂန်ဒါနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာစီးရဲလေ့ကျင့်ပေးတာတွေစစ်ဖက်ဆက်သွယ်ရေးပစ္စည်းတွေကိုအီရီထရီးယားနိုင်ငံကိုတင်ပို့ဖို့ကြိုးစားတာတွေမိုဇမ်ဘစ်ကိုလက်နက်တင်ပို့တာတွေစတွေလုပ်ခဲ့တယ်လို့ဆိုပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မှာတောက်ကြာနေကလူသွားလူလာများတဲ့အချိန်တွင်မြောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတဦးကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်အသက်18နှစ်အရွယ်အမျိုးသားတဦးကိုဒိုဘာစိတ်ကန်ဒေသမှာစနေနေ့မနက်ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်ဒိုဘာစိတ်ကန်ဟာဗြိတိန်နဲ့ပြင်သစ်ကြားရေကြောင်းနဲ့တွာလာတဲ့အဓိကကရုတ်စိတ်ကန်းနေရာဖြစ်ပါတယ်ဗြိတိန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ဆိုထားပါတယ်ရထားပေါ်မှာပါလာတဲ့ဘုံပောက်ကွဲမှုဖြစ်ခဲ့တဲ့ Person Green Buddha ယုံကိုပြန်ဖွင့်လိုက်တယ်လို့လန်ဒန်ပို့ဆောင်ရေးအာဏာပိုင်တွေကတော့ဒီကနေ့စနေနေ့မနက်စောပိုင်းမှာပြောကြားခဲ့ပါတယ်လူမှုကွန်ရက်မှာတင်ထားတဲ့ဘုံပုံကတော့မီးလောင်နေတဲ့ရေဘုံတစ်ခုပုံမျိုးတွေ့ရပါတယ်အဲ့ဒီရေဘုံကို plastic 8ထဲထည့်ထားပြီးတော့ရထားရဲ့တကားနာမှာထားရတာလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဗြိတိန်နိုင်ငံရဲ့အကြမ်းဖက်တိုက်ဖြတ်ရေးပူးတွဲလေလာဆန်းစစ်မှုဌာနကအကြမ်းဖက်ချင်းချောက်မှုအနေရကိုစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေပြတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံရခိုင်ဒေတာမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်စုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြောင်းဝင်တိုက်တွန်းပေးဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်12ဦးကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာယာနဲ့ချီတေဆုံးခဲ့ရပါတယ်လို့သူတို့ရဲ့စာမှာပြောထားပါတယ်။လူသိန်းနဲ့ချီပြီးတော့အိုးအိမ်ဆုံးခွာပြေးကြရတယ်။အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ထောက်ပံ့မှုတွေမရတဲ့လောက်ဖြစ်ခဲ့ရတယ်လို့လည်းဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်နှစ်တွေကကုလသမဂ္ဂကကြားဝင်ဖို့ရေးသားတောင်းဆိုခဲ့ပြီးပါပြီ။ဒါပေမဲ့လည်းအခြေအနေထူးခြားမလာခဲ့လို့ရခိုင်ဒေသကအပြစ်မဲ့ရဲသားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေတာတွေရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ဆောင်ရွက်ဖို့တောင်းဆိုပါတယ်ဆိုပြီးတော့သူတို့ရဲ့စာမှာရေးထားပါတယ်သူတို့ရဲ့ပေးစာမှာရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြမအစိုးရအနေနဲ့ချက်ချင်းအကောင့်ထဲပို့အောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြောင်းပြပါလို့လည်းပါပါတယ်။ဒီရခိုင်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုတင်လှုပ်ဆောင်ရမယ့်အချက်တွေကိုအကြံပြုပါတယ်ဆိုပြီးလည်းအချက်6ချက်ကိုသူတို့ကထောက်ပြထားပါတယ်။အဲ့ဒီထက်မှာတော့ဒုက္ခသည်တွေတစ်ဖက်နိုင်ငံကိုထွက်ပြေးနေရတာရပ်တန့်သွားအောင်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နိုင်ငံတကာစောင့်ကြည့်အကဲခတ်တွေကိုမှန်မှန်လာရောက်ကြီးစုခွင့်ပေးဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေပေးအပ်ဖို့ပါဝင်ပါတယ်ရှင
်။မြန်မာနိုင်ငံမှာနှိတ်ကုတ်ခံနေရတဲ့ရိုဟင်ဂျာနဲ့ဒူမွတ်စလင်တွေယက်တီကြဖို့တိုက်တွန်းပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့စနေနေ့ကလူထောင်နဲ့ခြီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဂျကာတာမြို့တော်ရဲ့တင်ဂီတာအမျိုးသားကြောက်တိုင်မှာဖြူအောင်တွေဝတ်ဆင်ထားတဲ့ဆန္ဒပြသူတွေကအင်ဒိုနီးရှားအလံတွေစောင်းဖို့တွေကင်ဆောင်ပြီးတော့ မြန်မာနိုင်ငံကမွတ်စလင်ညီကိုမောင်နှမတွေနဲ့အတူတူရပ်တည်ပါမယ်လို့ဒိဋ္ဌံပြုခဲ့ပါတယ်သူတို့ကကမ္ဘာကောင်းဆောင်တွေမြန်မာဆိုးရွားကိုပို့ပြီးဖိအားပေးဖို့လဲတိုက်တွန်းသွားပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအင်္ဂါတာလာမြို့မှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေနှိပ်ကွပ်ခံရတာကိုမကျေနပ်လို့ဆိုပြီးတော့မွတ်စလင်တွေတောက်ကြနေကဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကမြန်မာဆိုးရွားနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆတ်စုကြည်တို့ကိုစန့်ကျင်တဲ့ဆောင်ပုတ်တွေကင်ဆောင်ပြီးတော့ကျူးကျော်တန်တွေဟစ်ခဲ့ကြပါတယ်သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရအနေနဲ့မြန်မာဆိုးရွားကိုဖိအားပေးဖို့လဲတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇားမြို့မှာတော့တနက်တန်ရာနဲ့တခြားထိခိုက်ဒဏ်ရာရထားတဲ့ရိုဟင်ဂျာဒုက္ခသည်တွေအများကြီးရောက်လာလို့မြို့ကစေယုံမှာဝန်နဲ့အာမမြဖြစ်နေတယ်လို့ဆိုပါတယ်သူတို့တွေကိုကုသပေးဖို့စာသားစေယုံကနေရာတီးတန့်လုပ်ပေးထားတယ်လို့လည်းပြောပါတယ်ခင်ဗျာ
နောက်ထပ်38နှစ်ကြာအမေရိကန်ပြည်အောင်စုမှာအာရှနယ်ဘွားရဲ့အများဆုံးနိုင်ငံခြားနယ်ဘွားဖြစ်တော်မယ်လို့စစ်တမ်းသစ်တစ်ခုမှာဖော်ပြထားပါတယ်သူတို့က80နှစ်ရာဂိုင်းနှုန်းအထိဒီတက္ကရ2000နဲ့2015ကြားမှာတိုးလာတယ်လို့ဆိုပါတယ်လူရေတိုးပွားမှုများလာတဲ့လူမျိုးနွယ်အုပ်စုတွေကဘူတန်နီဘောနဲ့မြန်မာတွေဖြစ်ကြပြီးတော့လူရေအနည်းဆုံးကတော့လောနဲ့ဂျပန်နွယ်ဘွားတွေဖြစ်တယ်လို့ပြောပါတယ်ဒီအမေရိကန်ရောက်အာရှတိုက်သားတွေကအရှေ့တောင်အာရှနဲ့တောင်အာရှဒေသတွေကနိုင်ငံပေါင်း20ကျော်ကလာတာဖြစ်ပြီးတော့အဲ့ဒီတည်းမှာ64ရာခိုင်နှုန်းကအဲ့ဒီနိုင်ငံတွေကပင်မလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်အမေရိကန်ပြည်တော်စုမှာနေထိုင်တဲ့အာရှနွယ်ဘွားတွေစီးပွားရေးအပိုင်းမှာတော့တနိုင်ငံလုံးနဲ့နိုင်ရှင်ခိုင်မာတောင်းတမှုရှိတယ်လို့ပြောထားပြီးတော့အဲ့ဒီတည်းမှာအိန္ဒိယနွယ်ဘွားတွေကလက္ခဏာအများဆုံးဖြစ်ကြောင်းပြောထားပါတယ်မြန်မာမိသားစုတွေကဝင်ငွေအနည်းဆုံးဖြစ်ပြီးတော့မြန်မာမိသားစုတစုကိုတစ်နှစ်ဝင်ငွေဒေါ်လာ 36,000 ပဲရရှိရဲဆိုပါတယ်မြန်မာ35ရာခိုင်နှုန်းကလည်းဆင်းရဲနွမ်းပါမှုအောက်မှာနေနေရတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုဒီတစ်ပတ်ကစားကြတာမှာကျွန်တော်အခုသတင်းကြေညာနေတဲ့အချိန်မှာတော့ Crystal Palace နဲ့ Southampton တို့ကစားနေကြပြီးတော့ပွဲချိန်မိနစ်30ကျော်လာတဲ့အချိန်မှာ Southampton က Crystal Palace ကိုတကူးကူးမရှိနဲ့ဦးဆောင်နေပါတယ် Southampton အတွက်ဂိုးကိုတော့ Stephen Davis က6မိနစ်မှာသွင်းယူထားတာဖြစ်ပါတယ်မနေ့ကတော့ဘုံဘောက်က Brighton ကို2ဂိုးတကူနဲ့နိုင်ခဲ့ပါတယ်ဒီကနေ့မြန်မာစံတော်ချိန်ည8နာရီခွဲမှာတော့ Huddersfield Town နဲ့ Leicester City Liverpool နဲ့ Burnley Newcastle United နဲ့ Stoke City Watford နဲ့ Man City West Brom နဲ့ West Ham United တို့ကစားကြဖို့ရှိပြီးတော့ည17နာရီမှာတော့ Tottenham Hotspur နဲ့ Swansea အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ကမ္ဘာတဝန်းကပြဿနာပေါင်းစုံနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရှေ့သတင်းပတ်ထည်ကျင်းပမဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာနိုင်ငံတကာခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်တက်မစ်ဆိုင်းဒုံးဆင်သက်မှုတွေမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကြောင့်လူသားချင်းစာနာမှုဆန်ရအကြက်တဲတွေပေါ်ပေါက်နေချိန်ကျင်းပမဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာပါ။ဒီအကြောင်း VOA သတင်းတောက်မာဂရက်ဘီရှာကုလသမဂ္ဂရုံးချုပ်ကလည်းပေးပို့တဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးပါလိမ့်မယ်ရှင်
။မြောက်ကိုရီးယားရဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကမြေအောင်အမှုပုံစံသတ်မှုကြောင့်နိုင်ငံတကာကဝေဖန်မှုတွေပြင်းထန်တဲ့တံခတ်မှုတွေချမှတ်ထားပါတယ်။ဒီကြားထဲမှာပဲမြောက်ကိုရီးယားကနိုင်ငံတကာကိုအန်တုပြီးတလားအတွင်းဒုတိယအကြိမ်ဖြစ်တောက်ချန်နေကဂျပန်နိုင်ငံကိုဖျက်ချော်ပြီးပစိဖိတ်သမုဒ္ဒရာနဲ့မစ်ဆိုင်းဒုံးပစ်လွတ်ခဲ့တာပါ။နိုင်ငံကခေါင်းဆောင်တွေစုံရမယ်ကုလသမဂ္ဂမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ပေါ်အကြီးအကျယ်ပြောဆိုမယ်အလားအလာတွေရှိနေပေမဲ့ခိုင်ခိုင်မာမာအဖြေထွက်မဲ့ပုံတော့မရှိဘူးလို့ဥရောပကောင်စီနိုင်ငံဆက်ဆံရေးဌာနက Richard Cohen ကမြင်ပါတယ
် There will be a lot of talk about North Korea at the UN but the reality is
မြောက်ကိုရီးယားရဲ့ကုလသမဂ္ဂမှာတော်တော်များများပြောကြဆိုကြပါလိမ့်မယ်ဒါပေမဲ့လည်းလက်တွေ့မှာတော့အမေရိကန်နဲ့တရုတ်တို့ကြားဆွေးနွေးမှုတွေကသာစံတမန်ရေးရအဖြေထွက်နိုင်တဲ့အခွင့်အလမ်းရှိပါတယ်ကုလသမဂ္ဂရဲ့တန်တမာရေးနီးနဲ့တော့မဖြစ်နိုင်ပါဘူး
။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကမတည်ငြိမ်ခြင်းတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်၄သိန်းလောက်ထိထွက်ပြေးနေရတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဝေဖန်မှုတွေကြားမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ထွေထွေညီလာခံတက်ရောက်မယ့်အစီအစဉ်ကိုပယ်ဖျက်ထားပါတယ်။ဒါပေမဲ့လည်းခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာအစီအမြင်ဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းအစီအစဉ်ထားတာပါ။ထူးထူးညီလာခံကျင်းပမဲ့အမေရိကန်ပြည်ထောင်စုကသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအီရန်နိုင်ငံရဲ့နျူကလ িয়ার ဆန်ရ2015သဘောတူညီချက်ကနေမှထွက်ဖို့နိုင်ငံတကာခေါင်းဆောင်တွေတိုက်တွန်းကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိထားတဲ့သဘောတူညီချက်ဟာညံ့ဖျင်းလာတာကြောင့်ဖြစ်ဖြစ်မယ်လို့သမ္မတထရန့်ကပြောထားတဲ့အတွက်လည်းကုလသမဂ္ဂအကြီးအကဲပါဝင်နိုင်ငံတကာကစိုးရိမ်နေကြတာပါ။
I think this agreement is a very important agreement.
ဒီလိုမှာတင်မမှုရွှေချချပြီးတင်ရမှုရစေရထောက်ကူဖြစ်နေတဲ့အရေးကြီးတဲ့သဘောတူညီချက်တရားဖြစ်တာကြောင့်စက်ထိန်ထားနိုင်မှုသက်ဆိုင်သူတွေအားလုံးဝန်ဝင်ကြိုးပမ်းစေလိုတဲ့အကြောင်းကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်တာပါကုလသမဂ္ဂဆွေးနွေးပွဲတွေမှာပဲအာမဟာရီကိန်းမုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါတောင်ပိုင်းနဲ့ကာရီဘီယံဒေသနေရာတော်တော်များမှာပြန်လည်ထူထောင်ရေးကိစ္စတွေကိုလည်းအာရုံစိုက်ပြောဆိုရမှာပါ။အာမမုန်တိုင်းနဲ့တက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာအကြီးအကျယ်ရေကြီးမှုတွေကြုံခဲ့ရတဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေကြောင့်ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကထွက်မဲ့အစီအစဉ်ကိုသမ္မတထရန့်ပြန်စဉ်းစားမလားမျှော်လင့်နေသူတွေလည်းရှိပါတယ်။အမေရိကန်ပါဝင်နိုင်ငံပေါင်း190ကျော်လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုမပြတ်ဖို့သမ္မတထရန့်သာဆုံးဖြတ်ခဲ့မယ်ဆိုရင်တော့တန်တမာရေးအရာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်လိမ့်မယ်လို့လည်းဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကရစ်ချက်ကိုဝင်းကယူဆပါတယ
် He has made some hints that perhaps he won't withdraw after all
သဘောတူညီချက်ကနေထွက်ချင်မှထွက်တော့မယ်ဆိုတဲ့သဘောမျိုးအရေးမဲ့သူပြောနေတာရှိပါတယ်ညော့ထွေထွေညီလာခံမှာဒီတိုင်းပြောလိုက်မယ်ဆိုရင်တော့တခြားခေါင်းဆောင်တွေသဘောကျကြမှာဖြစ်တာကြောင့်သူ့အတွက်တော့ကြီးမားတဲ့တန်တမာရေးအောင်မြင်မှုဖြစ်ပါလိမ့်မယ
်ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာတော့တင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေကရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီချင်းဖြင့်ဂျာမန်ဝန်ကြီးအန်ဂလာမာကဲလူကတော့တက်ရောက်ကြမှာမဟုတ်ပါဘူးသမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အတွက်ကတော့နိုင်ငံတကာစင်မြင့်မှာပထမဆုံးတက်ရောက်လာမှာဖြစ်တာကြောင့်အများအားအယုံစိုက်တာခံရလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်လုံးတင်ပြခဲ့တာပါရှင်အခုတော့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးရခိုင်ပြည်နယ်ကိုသွားမယ့်အကြောင်းတင်ပြပေးပါမယ်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖက်ထရစ်မာဖီအနေနဲ့မြန်မာနိုင်ငံကိုရှစ်အပတ်ရောက်ပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေအတွက်ဆွေးနွေးဖို့ရှိပါတယ်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားလည်ဖို့ရှိတဲ့ဒီခီးစဉ်မှာဘာတွေဆွေးနွေးဖို့ရှိပြီးတော့ဒီခီးစဉ်မှာဘလို့အရေးပါမှုတွေရှိနေတယ်လဲဆိုတာကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်ရှင
်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့ဗိုလ်ဒူနေမှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျမ်းဖက်ပဋိပက္ခတွေအတွက်စိုးရိမ်မှုတွေကိုထုတ်ပြောပြီးမှပဲဒီခီးစဉ်ကိုစတာမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူဝက်က
Deputy Assistant Secretary Murphy will be heading to Burma.
ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့အရှေ့တစ်ပတ်မြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစထွက်ဖို့ရှိပါတယ်။ရှေ့တစ်ပတ်မှာတော့မြန်မာအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင
့်။တကယ်တော့ဒီခီးစဉ်ထဲမှာမြန်မာအရာရှိတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေကအသံတွေကိုလည်းနားထောင်မှုရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဒါအပြင်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ရဲ့ရခိုင်အကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေအပါအဝင်လူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းထောက်တွေသွားခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ
် Among the things that he will be pressing for will be additional humanitarian
အဓိကထားဆွေးနွေးမယ့်အထဲမှာတော့နောက်ထပ်လူသားချင်းဆိုင်ရာအကူအညီတွေအတွက်သွားလာခွင့်ပို့ပေးဖို့သတင်းထောက်တွေကိုသွားခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့တွေပါပါတယ
်အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကရခိုင်မှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
်။ We are assessing the situation on the ground. There is still, I mean, despite
ကျမတို့အနေနဲ့မြေပြင်မှာတကယ့်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်။ထိုင်းလန်တုံးလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာ၊သတင်းတွေဖြစ်နေတာအထူးအစိတ်မကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စဉ်တွေဖတ်နေရတာတွေရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်ဆိုတာတိစားအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းချက်လက်တွေကပြည့်ပြည့်စုံစုံမရသေးဘူးဖြစ်နေတာပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်ထနာပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနိုင်မှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရိုဟင်ဂျာခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောခွင့်ရနူဝက်ကဆက်ပြောပါတယ
် We have been pretty clear in thanking
Bangladesh အစိုးရအနေနဲ့ဒီအရေးအတွက်အရန်များတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးတော့အ ਨੇ ဆုံးတော့လုံခြုံတဲ့နေရာပေးစောက်ရှောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်။ American အစိုးရအနေနဲ့လည်း American Dollar 63 သန်းနဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်တွင်းမှာရောပြည်ပမှာပါထွက်ပြေးရွှေ့ပြောင်းနေရတဲ့သူတွေအတွက်ပို့ပေးထားပြီးဖြစ်ပါတယ်
။အဲ့ဒီတော့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီးရဲ့ခီးစဉ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာ American သံမဟောင်း Derek Mitchell က
I think the most important outcome is simply the fact of the trip to show
ဒီကိစ္စကအဓိကရှုရှင်းလေးအချက်ပြလိုက်တာကတော့ဒီဖြစ်နေတာတွေကဝါရှင်တန်မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့အမေရိကန်လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ဒီအမေရိကန်အစိုးရတိုင်းဝန်းနဲ့မီဒီယာလောကမှာပါဘလောက်အရေးကြီးအလေးနဲ့ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်ရင်တာပ
ါဒါပေမဲ့မစ္စတာမစ်ချယ်ကဒီခီးစင်မှာဝေဖန်ထောက်ပြတာသက်သက်မဟုတ်ပဲအကူအညီပေးနိုင်တာတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမူဟောင်းပရစ်စလာကလပ်ကလည်းဒီကိစ္စတွေကိုပြင်းမြောက်အောင်ပြောဆိုနိုင်ဖို့ကမစ္စတာမာဖီးယားအသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ I think that he's probably the best.
ကျွန်မထင်ပါတယ်။အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလွှတ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်။ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပါ။
တကယ်တော့ဒီခေတ်စဉ်ထဲမှာဒုလက်ထောက်နိုင်ငံကြီးဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးရခိုင်ပြည်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောင်းဆိုထားခြင်းမရှိဘူးလို့နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါရှင်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာဓာတ်ပုံသတင်းတောက်တို့အကြောင်းတင်ပြပါမယ်ဓာတ်ပုံသတင်းတောက်ကိုမင်းစင်ရဦးနဲ့ကိုခွန်လတ်တို့အပေါ်သရှိုလုံမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာဟာအတိတ်ပဲမဲ့လွန်တယ်လို့ကိုမင်းစင်ရဦးအလွတ်တန်းဓာတ်ပုံသတင်းတောက်ဖြစ်လောက်ကင်ပေးနေတဲ့ပြည်တဲ့အခြေစိုက် Panos Picture ဓာတ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူအခြေအနေပေါ်စိုးရိမ်မိတဲ့အကြောင်းနဲ့ပြန်လွတ်လာမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းပြောပါတယ်အပြည့်အစုံကိုကိုကြိုကြိုသိမ်းပြောပြပေးပါမယ်ရှင်
ကိုမင်းစီရဦးနဲ့ကိုခွန်လတ်တို့နှုတ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘတ်မြို့အခြေစိုက် GO မဂ္ဂဇင်းအတွက်တပ်ပုံသတင်းသွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါသူတို့နှုတ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုသတင်းထောက်ဗီဇာနဲ့မဟုတ်ဘဲကဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့တပ်ပုံသတင်းရယူတာတွေလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုလုံမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါလက်ရှိအချိန်ထိကိုမင်းစီယာဦးအလွတ်တန်းဓာတ်ပုံသတင်းတောက်လုပ်နေတဲ့ပြည်တင်ခြေဆိုင်ဓာတ်ပုံလုပ်ငန်းကုမ္ပဏီ Panos Pictures ရဲ့ဒါရိုက်တာ Adrian Evans ကတော့တချို့ဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူး
။ Well, the espionage is absurd to be honest. You know, he's a professional photographer.
တချို့လုပ်တယ်ဆိုတာကတော့အယူသားဆုံးပြောရရင်အဓိပ္ပာယ်မင်းလုံးပါတယ်ဗျာ။သူဟာဓာတ်ပုံသတင်းတောက်လုပ်နေအသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့သွားတာပါ။သူဟာတချို့တယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလည်းဒါကိုသိတယ်ဆိုတာကျွန်တော်သိကြပါရယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစစ်အမှန်ဓာတ်ပုံသတင်းတောက်ဖြစ်တယ်ဆိုတဲ့အထောက်အထားတွေအများကြီးပို့ထားပါရယ
်ကိုမင်းစီယာဦးဟာ Panos Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတနှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တဦးဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါရယ်ကိုမင်းစီယာဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတောက်တွေရဲ့ဓာတ်ပုံတွေနဲ့ဒန်းတူရှင်လို့ရတယ်လို့လည်းဆိုပါတယ်။ Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ
်။ I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်စ်မှန်မယ်အဲ့ဒီလိုမျှော်လင့်ပါတယ်။သူ့ကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါ။ဒါပေမဲ့ဖြစ်မလာပါဘူး။အဲ့ဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်။သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကျက်တဲကိုသတင်းသွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါ။ဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လဲစိုးရိမ်တာဖြစ်ပါတယ်
။အခုကိုမင်းစရာဦးတို့နှစ်ဦးကိုအလုပ်ပေးလိုက်တဲ့ GEO မဂ္ဂဇင်းဟာဂျာမနီမှာသာမကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့မဂ္ဂဇင်းတစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဦးဖြစ်သူစိုင်းဝွန်ဆိုင်ကပြောပါတယ်။
တော်အမေကဩဇာကြီးတယ်လို့ပြောလို့ရမယ်ဗျ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျာမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်ငါးသိန်းလောက်တော့ရှိတယ်။ဆိုလက်စီမဂ္ဂဇင်းမှာငါးသိန်းဆိုတော့နည်းတယ်ဥစားမဟုတ်ဘူးလေ။အဆောင်ရင်ငါးသိန်းတော့ထပ်တော့အဲ့ဒါအပြင်ကသူကအဲ့ဒီ illustration ပေါ့နော်။ဒီမာဖီးယားတို့တိုးပြီးကြောင်းလို့ပါတော့အဲ့လိုတတ်တတ်တော့စောက်လို့သူကထုတ်သေးတယ်အဲ့လိုစောက်တယ်ဆိုတော့သူရဲ့ဩဇာတက္ကမသူကကျွန်တော်ဒီမှာ speaker ဆိုတာရှိတယ်ဗျာဟို time လို့ news video နဲ့သူကတူတော့ဗောနော်အဲ့ဒါကလည်းအင်မတန်ကြီးတဲ့ magazine type ပဲဆိုတော့သူကအဲ့ဒီဥစ္စာနဲ့သူကအပြိုင်လောက်သူကလာတာဆိုတော့သူရဲ့ဩဇာတက္ကမသူကတော်ကြီးတယ
်ဆောင်းဝန်ဆန်းပြောတော့ကိုဂျာမနီမှာနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက္ကသိုလ်ကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ်
ကျွန်တော်သိရတော့ကတော့သူကတော်တော်ကြီးတော့နာမည်ကြီးတဲ့ magazine မှာတော့ပါပါတ ယ်သူကဟိုဒီခင်ဗျားတို့အမေရိကန်မှာရှိတဲ့ National Geographic တို့ဟာမျိုးနဲ့ခတ်ဆင်စင်မယ်နောက်ပြီးတော့သူ့မှာဟို GOTV တောင်တက်တာရှိသေးတယ်အဲ့ဒါကလည်းဟို National Geographic Channel တို့ဟာမျိုးပဲကျွန်တော်တို့ထင်ရှားပါတယ်
ကြတာပြင်းကြီးကသူတို့တအမကန်လျှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူတော်မွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်သူတို့နဲ့တူအဖမ်းခံရတဲ့စုရဘင်္ဂလားဒေ့ရှ်တပ်ပုံဆရာတအူးကိုတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ကိုမင်းဆရာအူးနဲ့ကိုခွန်လတ်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားတယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကသူ့ရဲ့ Facebook မှာရေးထားပါတယ်နိုင်ငံတကာကရိုဟင်ဂျာလူခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေသတင်းသွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။အခုစနေညတရက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှနှာဆင်နိုင်ကြပါတယ်။ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနှာဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမဧသနာကျော်ကြေညာပေးပါမယ်ရှင
်။နောက်ကိုရီးယားနိုင်ငံခေါင်းဆောင်ခင်ဂျွန်အန်ကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ပြီးမြောက်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်သံကနေကတိပြုသွားခဲ့ပါရည်။နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစ조사နေတာအောင်မြင်ခံနေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာတဲ့အချိန်မှာပဲဒီအစီအစဉ်ကိုအပြည့်သက်လှုပ်ဆောင်ဖို့အတွက်တန်ဖိုးထံချသွားခဲ့ပါရည်။ဒီပန်းနိုင်ရောက်ဖို့အတွက်အမေရိကန်ကအခဏာရေမရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်မှုအတွက်တနိုင်ငံလုံးကအင်တိုင်းအားလိုက်ပါဝင်လှုပ်ဆောင်ဖို့လဲသူကတိုက်တွန်းသွားခဲ့ပါတယ်။ဖြစ်ထွေးနိုင်ငံလန်ဒန်မြို့မှာတောက်ကြနေကလူသွားလူလာများတဲ့အချိန်တွင်မြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတဦးကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။အသက်18နှစ်အရွယ်အမျိုးသားကို Dover စစ်ကမ်းမှာစနေနေ့မနေ့ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။ဒိုဗာစစ်ကမ်းကဗြိတိန်နဲ့ပြင်သစ်ကြားရေချောင်းနဲ့တွာလာတဲ့အဓိကကတိုးစစ်ကမ်းနေရာဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံတွေ့နေရတဲ့ဖြစ်ရပ်ဆိုးနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းချောင်းဝင်တိုက်တွန်းပေးဖို့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်12ဦးကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်အဖွဲ့စည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်နေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုးရိုးဟင်ကြားရာနဲ့ချီတေဆုံးခဲ့ရပါတယ်လို့သူတို့ဆာမှာဖော်ပြထားပါတယ်ရခိုင်ဒေသကအပြစ်မဲ့အရဲသားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေရတွေကိုရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ချပါလို့သူတို့တိုက်တွန်းထားပါတယ်ရှင
်သတင်းအချင်းချုပ်ကိုမအေးတနာကြော်ကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်ဒီမှာရှားဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.